ရခိုင်ပြည်နယ်အတွင်းစစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာအင်တာနက်လိုင်းတွေကိုဒေတာရင်းတရားဥပဒေစိုးမိုးရေးနယ်မြေအေးချမ်းရေးကိုထိခိုက်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့အစိုးရကဖြတ်တောက်လိုက်တာဟာစစ်ပေးဆောင်ပြည်သူတွေအတွက်အင်မတန်မှအန္တရာယ်ကြီးမားလွန်းတဲ့လုပ်ရပ်ဖြစ်တယ်လို့ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တအူးကဝေဖန်လိုက်ပါတယ်။ဒီလုပ်ရပ်ဟာသတင်းလွတ်လပ်စွာစီစဉ်ခွင့်နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုထိခိုက်စေတဲ့အတွက်ပြည်သူအစိုးရလက်ထက်မှာမလုပ်သင့်တဲ့လုပ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်တိုင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဖြေရမြို့နယ်၊ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်အပါအဝင်ဘောင်းကိုမြို့နယ်တွေကအင်တာနက်လိုင်းတွေကိုဇွန်လ21ရက်နေ့ကနေစပြီးတော့ပြည်ထောင်စုအစိုးရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖြတ်တောက်ထားတာပါ။စစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ဖြတ်တောက်လိုက်တာဟာသတင်းအမှောင်ချလိုက်တာသာဖြစ်ပြီးတော့အန္တရာယ်များလွန်းတဲ့လောက်ရဖြစ်တယ်လို့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တစ်မြို့နယ်ဖြစ်တဲ့ရသေးတောင်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်ကျမတို့အမေနဲ့တော့တကယ်ကိုအန္တရာယ်ကြီးရလို့သတ်မှတ်တယ်ပုံသုံးသက်မိနေပေါ့နော်ဘာလဲဆိုတော့ဥမာကိုကရသေးတောင်မြေဆန္ဒနေရဆိုလို့ချင်းရသေးတောင်ကိုဆင်းရတယ်ရတဲ့အခါလူမှုဆိုရှယ်မီဒီယာနဲ့တဆင်ပေါ်တော့ဒီကိုတို့တော်လာတဲ့နေရာတွေကိုတင်ရတယ်နောက်တစ်ခါဒီတကယ်ကိုဖြစ်ဖြစ်နေတဲ့နေရာမှာအခက်အခဲပေါင်းကုန်ရှိကြတယ်တွေ့တယ်ဥမာလျှောက်တန်းလို့ပုံစံမျိုးဖြစ်လာတဲ့ပြဿနာဆိုလို့ရှိရင်အချိန်နဲ့တပြေးညီပြည်သူကိုယ်စားလှယ်တွေကကုမ္ပဏီလို့ရတယ်အဲ့လိုအခြေအနေမျိုးဖြစ်လာလို့ရှိရင်အခုရှိမှဖုံးတစ်ခုလေးကိုအာကိုလို့ဘလို့မှမရနိုင်ဘူးဒီလူမှုပြည်ကကြတော့တစ်ချိန်လုံးတည်င်းကိုအချိန်မီသိနိုင်တဲ့အတွက်ကြောင့်ပေါ့နော်ဥမာစစ်ဘေးဒုက္ခတွေအရင်အခက်ခဲတွေရှိတယ်သူတို့ရဲ့စဝတ်နေရေးအင်မတန်မှပြည်သူတွေဒုက္ခရောက်ခဲ့တာရှိတယ်အဲ့လိုအခြေအနေမှန်နေပြီးဒီလူမှုပြည်ရဲ့တရားနဲ့တဆင့်ပေါ့နော်ဆရာမတို့တားဆီးနိုင်ခဲ့တာတွေရှိပါတယ်အဲ့ဒီအတွက်ကြောင့်အခုလို့ဒီလူမှုပြည်ကိုပိတ်ဆိတ်ခြင်းအားဖြင့်ပေါ့နော်တကယ်ကိုရခိုင်ပြည်နယ်ရဲ့လူအခွင့်အရေးတစ်ခုကိုရိုက်ချိုးလိုက်တယ်လို့လည်းတူပါတယ်လို့ပဲဒီမှာအရင်နဲ့တုံ့ပြန်ပြောချင်ပါ
ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးသတင်းလွတ်လပ်စွာစီစဉ်ခွင့်အခြေခံနိုင်ငံသားတွေရဲ့သတင်းလွတ်လပ်စွာရယူခွင့်တွေကိုပိတ်ပင်တားဆီးမှုဟာမလုံတဲ့မလုံအပ်တဲ့လုပ်ရက်တစ်ခုဖြစ်ပြီးတကယ်ပဲဒေသရင်းတည်ငြိမ်အေးချမ်းဖို့ဆိုရင်တိုက်ပွဲတွေကိုသာအမြန်ဆုံးရပ်တန့်အောင်ဆောင်ရွက်ပေးပါလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်ပြည်သူ့ကိုယ်စားလှယ်တရားအမိနဲ့ရောပြည်သူတွေအမိနဲ့ကလည်းပြည်သူ့အစိုးရဆိုပြီးတော့အရင်ပဲအစိုးရကိုအားကိုးယုံကြည်မှုတွေထားခဲ့ပါတယ်ဆက်တည်ပုံမှန်ခဏဆက်ခွန်မှာပါတယ်ဖလိုဝါကဒီလိုပိတ်ပင်ခွင့်ရှိတယ်ဆိုတော့ပုံမှန်ပေါ့နော်တင်းအေးချမ်းမှုအခြေအနေကပိတ်တယ်ဆိုပြီးတော့ပြောထားတာရှိပါတယ်ကျမတို့အမေနဲ့ကတော့ဒီလိုပိတ်ပင်ခြင်းဒီဒီမိုကရေစီအစိုးရအမေနဲ့လည်းမလုပ်သင့်ဘူးပြည်သူတွေတင်းမြောက်ထားတဲ့အစိုးရအမေနဲ့လည်းမလုပ်သင့်ပါဘူးတင်းကြီးအေးချမ်းမှုကိုလိုချင်တယ်ဆိုလို့ရှိရင်တော့ဒီစစ်ပွဲတွေရပ်ဖို့ပဲလိုပါတယ်စစ်ပွဲတွေရပ်ဖို့ပဲအစိုးရကတိုက်တွန်းဖို့လိုအပ်ပါတယ်အခုတော့အစိုးရကအပြက်ချေမုန်းလိုက်နော်အပြက်တိုက်လိုက်ဆိုတဲ့အစံတွေကြီးပဲရှားပြီးတော့တင်းကြီးအေးချမ်းမှုရဲ့အရာပါကိုပေါ့နော်အနစ်သာရကိုတစ်ခုမှတိုက်တွန်းတာမတွေ့ရပါဘူးနော်လူအခွင့်အရေးကိုပိတ်ပင်နေလို့ကျမတို့အမိနဲ့အဲ့လိုပဲခံစားရပါတယ်
ဂျွန်လ23ရက်နေ့တနင်္လာနေ့မှာတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်မှုကိုချက်ချင်းရပ်ဆိုင်းပြီးတော့အမြန်ဆုံးပြန်သုံးခွင့်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်အစိုးရကနေတစင်ပြည်ထောင်စုအစိုးရကိုတိုက်တွန်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကိုအရေးအကြီးအဆိုအရေးပေါ်တင်သွင်းခဲ့ကြပါတယ်။အလားတူပြည်သူ့လွှတ်တော်မှလည်းဒီရခိုင်ပြည်နယ်အတွင်းမှာသတင်းမှောင်ချထားရေးအဆိုကိုတင်သွင်းဖို့ကြိုးစားသွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်တွင်စစ်ဖြစ်နေတဲ့နေရာတွေမှာအခုလိုအင်တာနက်သုံးဆွဲခွင့်ပိတ်ပင်လိုက်တာဟာအင်မတန်မှအန္တရာယ်ကြီးမားတဲ့လုပ်ရဖြစ်ပြီးတော့ရခိုင်ပြည်သူလူထုကြုံတင်ရတဲ့အခက်အခဲတွေကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရသားဖြစ်တဲ့အတွက်ကန့်ကွက်ရှုံချပါတယ်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးသိန်းထွန်းစံကပြောပါတယ
်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းအနေနဲ့ဒီခါဒီမှာရှိတဲ့ဆက်သွယ်ရေးဘိုင်းဆိုင်ရာပေါ့နော်အဓိကအင်တာနက်ကိုဖြတ်တောက်လိုက်တဲ့ကိစ္စကကျွန်တော်တို့အနေနဲ့တော်တော်အခြေအနေဆိုးတယ်လို့ယူဆပါတယ်ကျွန်တော်တို့ဒီဒီမိုကရေစီဟိုဥတည်ပြီးတွားနေတယ်ဆိုတဲ့တိုင်းပြည်တပြည်ပေါ့နော်ဒီလိုမျိုးလုပ်တဲ့ဟာလူတို့အမှောင်ချပြီးတော့သူတို့လုပ်ချင်တာလုပ်မယ်ပေါ့နော်အင်တာနက်ဒီဘက်ကြီးရှိပြီးတော့ကျွန်တော်တို့ဒီတော့သတင်းတွေဘက်ကြီးပို့ပေးနိုင်တဲ့အခြေမျိုးပါတော့မှသူတို့ကစနစ်တကျအလိန်လေပြီးတော့ပေါ့နော်အာသတင်းအမှန်အပြန်ကြားရေးဘာညာဆိုပြီးတော့ propaganda ပေါ့နော်သူတို့ကိုအမှောင်ချပြီးတော့နိုင်ငံလက်ပတ်ဖို့လှုပ်ထားပြီးတော့ကျွန်တော်တို့လုံးဝမလုပ်အပ်တဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကထူးကန့်ကွက်တယ်ကျွန်တော်တို့အခု အဲ့ဒီကိစ္စကိုဟို Washington DC မှာအကုန်လုံးပေါ့နော်စန္ဒပြသွားဖို့အဲ့လိုဟာကြီးလည်းစီစဉ်နေတာရှိပါတယ်ဒီဥစ္စာကလုံးဝမလုံအပ်တဲ့ကိစ္စပေါ့နော်အဲ့ဒါလုံးဝကန့်ကွက်ပါတယ
်ရခိုင်ပြည်နယ်တွင်းက MPT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းမှုအတွက်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားလို့ Internet တွေယာယီဖြတ်တောက်ထားပေမဲ့ဖုန်းခေါ်ဆိုမှုနဲ့ SMS စာတို့ဝန်ဆောင်မှုတွေကတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင်